ောတာရှင်များခင်ဗျာဒီအစီရင်ခံတာထဲမှာမြန်မာနိုင်ငံဟာလူအခွင့်အရေးချိုးဖောက်မှုအဆိုးအဝါဆုံးစီရင်ထဲမှာပါနေပြီးပြီးခဲ့တဲ့နှစ်အတွင်းမှာလူအခွင့်အရေးချိုးဖောက်မှုအခြေအနေပိုဆိုးလာတယ်လို့ဆိုထားပါတယ်နိုင်ငံကြားရေးဌာနမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ဦးသားညွန်ဦးကနေဒီအကြောင်းကိုဆက်လက်ပြီးတင်ပြပေးပါလိမ့်မယ
်အမေရိကန်ပြည်အောင်စုနိုင်ငံကြားရေးဌာနက2006ခုနှစ်မတ်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့2005ခုနှစ်လူခွင့်ရေးအစီအစဉ်ဇာတ်နဲ့ပတ်သက်လို့အထူးသတင်းစာရှင်းလင်းပွဲရဲ့အစမှာအမေရိကန်နိုင်ငံကြားရေးဝန်ကြီးကွန်ဒိုလီဇာရက်ကဒီအစီအစဉ်ဇာတ်နဲ့ပတ်သက်လို့ပြောဆိုခဲ့ပါတယ်။ဒီလိုမျိုးနှစ်စဉ်အစီအစဉ်ခံစားထုတ်တာရဲ့နှလုံးချက်ကိုသူမကအခုလိုပြောသွားပါတယ်
။ We hope that the reports will encourage governments, organizations, the media,and publics to address human rights problems.
အစိုးရတွေအဖွဲ့အစည်းတွေသတင်းမီဒီယာဌာနတွေနဲ့အတူတည်သူလူထုအနေနဲ့လူ့အခွင့်အရေးပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်ဒီအစီရင်ခံစာကအထောက်အကူဖြစ်စေလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်။ဒီမိုကရေစီပြောင်းလဲရေးအတွက်ညီညွတ်စွာလှုပ်ရှားနေကြတဲ့ကမ္ဘာတစ်လွှားကမျိုးသားမျိုးသမီးတွေအတွက်ခွန်အားတွေဖြစ်စေပြီးသတင်းအချက်လက်တွေလည်းပေးနိုင်လိမ့်မယ်လို့ကျွန်မမျှော်လင့်ထားပါတယ်။
ဒီစင်ခံစားတဲ့မှာကမ္ဘာဝန်နိုင်ငံပေါင်း196နိုင်ငံအတွင်းကတူးချင်းလွတ်လပ်ခွင့်နဲ့လူခွင့်ရေးအခြေအနေများကိုဖော်ပြထားတယ်လို့လက်ထောက်ဒုတိယနိုင်ငံကြီးဝန်ကြီးပေါ်လာဒိုဘရင်စကီးကဒီစင်ခံစားတဲ့ပတ်သက်လို့ဆက်လက်ရှင်းပြခဲ့ပါတယ်။ဒီနောက်မှာတော့နိုင်ငံကြီးဌာနရဲ့ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားကြီးရာလက်ထောက်နိုင်ငံကြီးဝန်ကြီးဘယ်ရီလူဝမ်ခရွန်ကအစင်ခံစားပါအကြောင်းအရာများနဲ့ပတ်သက်လို့အသေးစိတ်ရှင်းလင်းပါတယ်။နိုင်ငံပေါင်း196နိုင်ငံကအစင်ခံစားတွေကိုဖြစ်ပေါ်နေတဲ့လူခွင့်ရေးအခြေအနေတွေနဲ့နိုင်ငံရေးအနေအထားတွေရဆင့်အတန်းကဏ္ဍ6ခုခွဲပြီးလက်ထောက်နိုင်ငံကြီးဝန်ကြီးဘယ်ရီလူဝမ်ခရွန်ကတင်ပြခဲ့ပါတယ်။ဒီထဲမှာကမ္ဘာဝန်လူခွင့်ရေးချိုးဖောက်မှုအဆိုးဆုံးနိုင်ငံတွေကိုပထမအဆင့်ထဲမှာထည့်ထားပြီးအဲဒီအဆင့်ထဲမှာမြန်မာ၊မြောက်ကိုရီးယား၊ဘယ်လာရပ်စ်နဲ့ဇင်ဘာဘွေနိုင်ငံတွေကိုဥပမာပေးပြီးအခုလိုပြောဆိုခဲ့ပါတယ်
။ First, countries in which power is concentrated in the hands of unaccountable rulers tend to be the world's most systematic
ပထမအမျိုးသားထဲမှာနိုင်ငံတော်အာဏာကိုတာဝန်ခံမှုမရှိတဲ့အစိုးရတွေကချုပ်ကန့်ထားတာကြောင့်ကမ္ဘာပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေပါပါတယ်။မြန်မာ၊မြောက်ကိုရီးယားတို့လိုတကယ်ပိတ်အကျွမ်းမဲ့အာဏာရှင်စနစ်ကျင့်သုံးနေတဲ့နိုင်ငံတွေအခြေခံအချက်အလက်အခွင့်အရေးတွေကိုပိတ်ဆို့ကန့်တတ်နေတဲ့အာဏာရှင်ဆန်ဆန်နိုင်ငံတွေဖြစ်တဲ့ဘယ်လာရပ်စ်နဲ့ဇင်ဘာဘွေလိုနိုင်ငံတွေပါပါတယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးဘယ်ရီလူဝမ်ခရွန်ကပြောသွားတာပါ။နိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ၊ကုလသမဂ္ဂအေဂျင်စီတွေကိုပြီးခဲ့တဲ့နှစ်ကစလို့သူတို့လုပ်ငန်းတွေအပေါ်မြန်မာစစ်အစိုးရကတင်းကြပ်ကန့်သတ်မှုလုပ်နေတဲ့အခြေအနေတွေရှိနေတာကြောင့်မြန်မာပြည်နဲ့ပတ်သက်လို့နောက်ထပ်အခြေအနေထူးတွေနဲ့ပတ်သက်ပြီး VOA ကမေးမြန်းချက်ကိုတော့လက်ထောက်နိုင်ငံကြီးဝန်ကြီး Barry Luang Krum ကအခုလိုဖြေကြားပါတယ
် What I can tell you is that the issue of Burma is very high on the administration's list. I testified
ကျွန်တော်တို့ရဲ့စီးနဲ့မှာမြန်မာပြည်ကိစ္စဟာတကယ်ကိုထိတ်တန်းမှရှိနေတယ်ဆိုတာကိုကျွန်တော်ပြောနိုင်ပါတယ်ပြီးခဲ့တဲ့လကပဲအောက်ဆက်တော်နိုင်ငံကြားဆက်ဆံရေးကော်မတီမှာကျွန်တော်နဲ့လက်ထောက်နိုင်ငံကြီးဝန်ကြီး Christopher Hill တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးကြားနာဆစ်ဆီခံခဲ့ပါတယ်။တရုတ်နဲ့ဗီယက်နမ်နိုင်ငံခီးစဉ်ကနေမကြာမီကပဲကျွန်တော်ပြန်လာခဲ့ပါတယ်။အဲဒီမှာမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးအလေးပေးပြောခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ကုလသမဂ္ဂမှာတိုးတက်မှုအချို့ရထားပါတယ်။မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆက်ပြီးအလေးပေးဆောင်ရွက်သွားမှာပါလို့ Mr. Luang Krum ကဖြေကြားခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့မြန်မာအင်ဂျင်နီယာတွေအခြားကမ္ဘာနိုင်ငံတွေနဲ့လက်တွဲဆောင်ရွက်ဖို့ရှိတယ်လို့လည်း Mr. Luang Krum ကအခုလိုဆက်ပြောပါတယ်။
This regime is reprehensible and the
အခုစစ်ဆူရကိုပြစ်တင်ရှုတ်ချထိုက်ပါတယ်မြန်မာပြည်သူတွေအနေနဲ့ခံစားနေရတဲ့အခြေအနေဆိုးတွေဟာလက်မခံနိုင်ကြပါဒါနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့အာဆီယံနိုင်ငံတွေနဲ့အပြင်းထန်လက်တွဲဆောင်ရွက်သွားမှာပါဒေသအတွင်းကနိုင်ငံတွေအပြင်ဥရောပသမဂ္ဂနိုင်ငံတွေနဲ့လည်းဆွေးနွေးပွဲမှာဒီကိစ္စကိုကျွန်တော်တို့တင်ပြထားတာရှိပါတယ်မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ဖို့ဟာအတော့ကိုအချိန်လိုနေတာကြောင့်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂမှာလည်းကျွန်တော်တို့ဆက်ပြီးတင်ပြသွားမှာပါလို့ Mr. Luang Krum ကပြောခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အစီရင်ခံစာပါအကြောင်းအရာတွေတဲမှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာအခုနှစ်အတွင်းပိုပြီးဆူဆူဝါးဝါးဖြစ်လာနေကြောင်းနဲ့မြန်မာနိုင်ငံအတွင်းနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေအတင်းအဓမ္မလိုအပ်ပြီးခိုင်းစင်မှုဒုက္ခတွေရဲ့အခြေအနေနိုင်ငံအတွင်းတရားစီရင်ရေးကိစ္စကလေးစစ်သားအသုံးပြုနေတဲ့ကိစ္စဘာသာရေးဖိနှိပ်မှုသတင်းမီဒီယာတွေကိုကန့်သတ်ချုပ်ချယ်မှုအဆရှိတာတွေကိုအတော်များများအပြည့်စိတ်ဖော်ပြထားတာတွေ့ရပါတယ်နိုင်ငံရဲ့ဖွဲ့စည်းပုံရေးဆွဲရေးအတွက်စစ်ဆူရကခေါ်ယူနေတဲ့အမျိုးသားညီလာခံဟာဆိုရင်လေအဓိကအင်အားစုတွေကိုဒီညီလာခံမှာပါဝင်ခွင့်မပေးဘဲညီလာခံအတွင်းလွတ်လပ်စွာဆွေးနွေးပြောဆိုမှုတွေကိုလည်းကန့်သတ်ထားတယ်လို့ဒီအစီအစဉ်ခန်းစာမှာဖော်ပြထားပါတယ်